ဂါဇာမှာအစ္စရေးနဲ့ဟာမတ်ကြားအပြစ်ခတ်ရေးဆက်ရေးစတင်အသက်ဝင်လာချိန်ဟာမတ်ဘက်ကတစားကန်တချို့ပြန်လွတ်ပေးတာနဲ့အစ္စရေးဘက်ကပါလက်စတိုင်းအကျဉ်းသားတချို့ပြန်လွတ်ပေးတာကိုအမေရိကန်သမ္မတဂျိုးဘိုင်ဒန်ကတောက်ကြနေမှာကြိုဆိုလိုက်ပြီးဒါဟာကြေကြေပြန့်ပြန့်လှုပ်ဆောင်ခဲ့တဲ့အမေရိကန်ရဲ့တန်ငယ်တမငယ်ရလတ်ဖြစ်ကြောင်းပြောပါတယ်ဂါဇာကမ်းမြောင်ဒေသမှာလူသားချင်းစာနာထောက်ထားမှုအကူအညီတွေပေးနိုင်မှုနဲ့ဟာမတ်အဖွဲ့ကအောက်တိုဘာ9ရက်နေ့တိုက်ခိုက်မှုအတွင်းဖမ်းဆီးခေါ်ဆောင်သွားတဲ့တစားကန်တွေပြန်လွတ်ပေးနိုင်မှုတိုက်ပွဲတွေခိတ္တရရင်ဘိုင်ဒန်အစိုးရအဖွဲ့ကသတင်းပတ်ပေါင်းများစွာစူးစမ်းခဲ့ရတယ်လို့ပြောပါတယ်ဟာမတ်ကဖမ်းဆီးထားသူတွေကိုပြန်လွတ်ပေးဖို့သဘောတူညီချက်အတွက်ကာတာအီဂျစ်နဲ့အစ္စရေးနိုင်ငံတွေကိုကျေးဇူးတင်ကြောင်းအမေရိကန်သမ္မတကပြောပါတယ်ဒါဟာအစပဲရှိပေမဲ့အခုထိတော့အဆင်ပြေပြေဖြစ်နေတယ်လို့သမ္မတဂျိုးဘိုင်ဒန်ကပြောပါတယ်ကာတာကဂျာဝင်ဆစ်ဆက်ပေးထားတဲ့အခုညှိနှိုင်းမှုအတွင်းဟာမတ်ကဖမ်းထားတဲ့တစားကန်140တဲကတချို့ဟာအခုပြန်လွတ်လာတာပါအသက်နှစ်နှစ်ကနေ85နှစ်ကြာအစ္စရေးအမျိုးသမီးနဲ့ကလေး73ဦးအပါဝင်တစားကန်24ဦးကိုတောက်ချနေညနေပိုင်းကပြန်လွတ်ပေးလာပါတယ်။ဒါအပြင်ဟာမတ်စာထိုင်းနိုင်ငံသား10ဦးနဲ့ဖိလစ်ပိုင်နိုင်ငံသား2ဦးကိုလည်းပြန်လွတ်ပေးခဲ့ကြောင်းကတ္တအစိုးရကပြောပါတယ်။အချိန်တည်းမှာပဲအစ္စရေးအစိုးရကပါလက်စတိုင်းအမျိုးသမီးနဲ့အရွယ်မရောက်သေးတဲ့အမျိုးသား39ဦးကိုလွတ်ပေးခဲ့ပါတယ်။